ရိုဟင်ဂျာအရေးအမေရိကန်အစိုးရအနေနဲ့ပုံမလှုပ်ဆောင်ပေးဖို့အမေရိကန်ပြည်သူတွေကတဆင့်ဖိအားပေးသွားဖို့ရိုဟင်ဂျာအရေးဆွေးနွေးပွဲတရက်ကိုအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်မှာ AP 5ရက်နေ့ကစလို့3ရက်တာကျင်းပနေပါတယ်။ဆွေးနွေးပွဲမှာအဓိကအားဖြင့်တော့ genocide ကိုလူမျိုးရုံးတပ်ဖြတ်မှုအကြောင်းနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအကြောင်းကိုဆွေးနွေးဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြမှာပါ
။ဟုတ်ကဲ့ပါ။အိုရီဂန်သမိုင်းဆိုင်ရာအဖွဲ့ကြီးမှမနေ့စောင့်ကြနေကနေ၂၀တနင်္ဂနွေနေ့ထိကျင်းပမယ့်ဒီဆင်နွေကိုလူမျိုးတုံးစစ်ပွဲတွေကိုအဓိကဆန့်ကျင်တဲ့ပိုတယ်မြို့အခြေဆိုင် Never Again Coalition ကအဓိကဦးဆောင်ပြီး American Soul Rohingya အဖွဲ့ရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကပူးတွဲစီစဉ်ပေးတာပါ။ဒီရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကယူဆပ်အက်ဘာကရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့ဓာတ်ပုံဆရာတွေမနေ့ကရှင်းပြတာကိုအခုလိုပြောပြပါမယ်
။ဟိုဖိုတိုဂရာဖာကွန်စတန်တင်ဆိုတာသူကသူ့ရဲ့အတွေ့အကြုံပေါ့နော်။သူလိုချင်တဲ့ဓာတ်ပုံတွေသတင်းရယူမှုတွေခက်ခဲတဲ့ဟာတွေမြန်မာပြည်မှာဟိုသတင်းမီဒီယာတွေလွတ်လပ်စွာသွားဖက်မပြုတဲ့ဟာတွေဒါတွေနဲ့ပတ်သက်ပြီးတော့ပြောသွားတယ်။နောက်တစ်ခုကဟိုခိုင်မာတဲ့အချက်အလက်တွေရှိသေးတယ်ပေါ့။ဒါပေမဲ့အဲ့မှာအစိုးရကဖုံးကွက်ထားတဲ့အတွက်ကသူတို့ဒါတွေကိုသူတို့ကဘာလုပ်ခွင့်မရခဲ့ဘူးပေါ့။နောက် John Rudolph ဆိုတာသူကဒီ9000 Rohingya တွေရောက်ရောက်ချင်းလေးသွားတဲ့အချိန်ဆိုတော့အဲ့မှာက camp တွေပါရတယ်မဆောင်သေးဘူးလူတွေကကြောက်လန့်နေတဲ့ frustration ဖြစ်နေတယ်။တချို့တွေ့တဲ့တိုင်ရောဖြစ်ပြီးတော့ဒီဘက်ကကူးလာတဲ့လူတွေပေါ့နော်။အဲ့ဒါတွေကိုသူတပ်ပုံရိုက်ထားတဲ့ဟာတွေပြီးလို့အဲသူရဲ့ experience ဒါတွေနဲ့တက်တက်ပြီးသူပြောပါတယ
်။အဲ့တော့အခု Rohingya Symposium ဆွေးနွေးပွဲကြီးကနေအဓိကဘာတွေကိုမျှော်လင့်ထားပါလဲလို့မေးရမှာယူဆပ်အက်ဘာကလူမျိုးတုံးတစ်ဖက်မှုတွေပေါ်အမေရိကန်အစိုးရလုပ်နေတာအားမရလို့ပိုဖျားပေးဖို့ပါလို့ဆိုပါတယ
်အခုအဓိကကတော့ကျွန်တော်တို့ကအမေရိကန် public ကို educate လုပ်တာပေါ့ဒီကိစ္စကဘယ်လို active genocide ဖြစ်နေလဲဆိုတော့ public အနေနဲ့ကဘယ်လိုပုံစံမျိုး roles ပါဝင်ပတ်သက်နိုင်တယ်လဲစသည်ဖြင့်အစိုးရကို pressure ပေးတာလို့အစိုးရကအခုလက်ရှိလုပ်နေတာကိုအားမလို့အားမရဖြစ်နေတဲ့အနေအထားတွေမှာရှိတယ်ဒါကို public ကနေပြီးတော့တစ်ဆင့်အစိုးရတွေနဲ့ elected official တွေကို pressure ပေးမယ်ဆိုလို့ရှိရင်ဒါတွေကပို့ပြီးတော့အစိုးရဘက်မှပို့ပြီးလုပ်ဖို့ပို့အားကောင်းလာမယ်တော်ပေါ့
ဒါအပြင်နောက်ထပ်မျှော်မှန်းထားတာရှိပါသေးလားလို့မေးရမှာ Yusuf Ekwa ကဆက်ပြီး Ranger အရေးလုံးမဲ့ American တက်ကြွလို့ရှားသူတွေပေါ်ပေါက်လာရေးကိုလည်းဥတည်တယ်လို့ဆိုပါတယ်ဒီနေ့ဆွေးနွေးပွဲပထမပိုင်းမှာတခြားနိုင်ငံကလူမျိုးတုံးတက်ဖြတ်မှုတွေနဲ့မြန်မာနိုင်ငံက Ranger လူမျိုးတုံးတက်ဖြတ်မှုအခြေအနေတွေကို
Genocide Past and present ဆိုပြီးတော့ဒီ Bosnia genocide survivor တယောက်ရယ်နောက် Cambodia genocide survivor တယောက်ရယ်ရောမန္တာတို့ကသူတို့ရဲ့ experience နဲ့အခုလက်ရှိ Rohingya တွေဖြစ်ပျက်နေတဲ့ဟာကို comparison အနေနဲ့သူတို့ဆွေးနွေးပါမယ
်။ဒါအပြင်ဒီနေ့ဒုတိယပိုင်းမှာ Tigray ပါဝင်တင်ပြဖို့ရှိတာကိုလည်း Yusuf Ekbar က
ဒီ Rohingya ကျွန်တော်အပါဝင်နောက်ဦးဆွေမောင်ရယ်နောက်ဒီ visa ကိုတင်ဆိုတာအော်ရောက်ကကျွန်တော်တို့ကရိုဟင်ဂျာ perspective အနေနဲ့ဆွေးနွေးဖို့ရှိတယ်
။ဒီနေရာမှာ Yusuf Ekwa ကဆက်ပြီးသူအဓိကဆွေးနွေးမဲ့အကြောင်းအရာကို
အဓိကရိုဟင်ဂျာရဲ့ historical background ပေါ့နော် freedom တို့လိုက်ပြီးနောက်ပိုင်းမှာအခွင့်အရေးတွေဘယ်လိုရှိခဲ့တယ်အပိုင်းမှာဦးနေဝင်အစိုးရကစပြီးတော့ဒီရိုဟင်ဂျာရဲ့ rights တွေတဖြည်းဖြည်းရုပ်သိမ်းလာပြီးတော့နောက်ဆုံးမှာဗမာပြည်မှာအစွန်ရောက်ပြီးနောက်တစ်ခါအစိုးရဘက်မှလည်းတချို့social media တွေသုံးပြီးတော့ Rohingya တွေကို dehumanize လုပ်တဲ့ကိစ္စတွေဟို public ဆိုလို့ရှိရင်ဘယ်မှာဒီက public ဆိုတော့မြန်မာလူကောင်းနေတယ်တော်တော်ကောင်းတဲ့လူတွေ democracy ကိုလိုလားတဲ့လူတွေဒါပေမဲ့ Rohingya အတွက်ဆိုလို့ရှိရင်သူတို့ sensitive မဖြစ်တော့ဘူးမဖြစ်တော့တာသူတို့ရဲ့ understanding of Rohingya ကတကယ် humanity ထဲမှာတော့မရှိတဲ့ပုံစံမျိုးအဲ့လိုဖြစ်လာဒါတွေက genocide ရဲ့လက္ခဏာတွေပဲ
ဒါအပြင်ဒီနေ့တတိယပိုင်းမှာလည်း American အရာရှိတွေပါဝင်ဆွေးနွေးမဲ့အကြောင်းကိုကျေးဇူးအကွာကအခုလိုဆက်ပြောပါတယ်
။နောက်တန်းနေပိုင်းကြရင် Kyle Wood ရဲ့နောက် US Military Advisor ပေါ့။သူကဒီ military နေရာတွေမှာ war crime တွေပါတဲ့ဟာတွေကိုသူက advice လုပ်တယ်။ America အစိုးရနဲ့ UN ကို။သူရဲ့သူရဲ့နောက် Kyle Wood ဆိုတာက US State Department ကhire လုပ်ပြီးတော့ report ထုတ်ခိုင်းတဲ့ပုဂ္ဂိုလ်ပေါ့။အဲဒီပုဂ္ဂိုလ်ကလည်းသူတို့ရဲ့တွေးရှိချက်တွေနဲ့သူတို့ experience တွေကိုသူတို့အဲ့ဒီဆွေးနွေးဖို့ရှိရ
တကယ်တော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့သိန်းနဲ့ချီတဲ့ရင်ဂျာဒုက္ခတွေတွေနေရမပြောင်းနိုင်တဲ့အချိန်မှာဒီရင်ဂျာဆိုတဲ့သုံးလုံးကတော့မြန်မာအစိုးရကတရားဝင်လက်ခံခြင်းမရှိပါဘူးခင်ဗျာ